က်အပ်ပြီးဖြစ်တဲ့ပြည်ထောင်စုအဆင့်ဒုတိယဝန်ကြီးတွေရဲ့ကျန်းသစ္စာချိန်ဆိုတဲ့ဒီကနေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်ကဝန်ကြီးတွေအနေနဲ့အဂရိလိုက်စားမှုတွေမလုပ်ကြဖို့သတိပေးလိုက်ပါတယ်။ဝန်ကြီးတွေကိုအစိုးရအဖွဲ့အတွင်းမှပြောင်းလဲတာဝန်ပေးအပ်ခဲ့တာဟာပြည်သူကိုအကျိုးပြုနိုင်အောင်လို့ဖြစ်တယ်လို့လည်းသမ္မတကဆိုပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။စနေနေ့25ရက်နေ့ကစပြီးတော့ဩဂုတ်လ23ရက်နေ့အထိသမ္မတဦးသိန်းစိန်ရဲ့အစိုးရအဖွဲ့အတွင်းမှာပြည်ထောင်စုဝန်ကြီးတွေနဲ့ဒုတိယဝန်ကြီးတွေကိုအပြောင်းအလဲလုပ်ခဲ့တာဖြစ်ပါတယ်။အစိုးရအဖွဲ့အတွင်းဝန်ကြီးတွေအပြောင်းအလဲလုပ်ခဲ့ပြီးတဲ့နောက်မှာဝန်ကြီးအစ်စ်တွေကြမ်းကြိတ်တဲ့အခမ်းအနားမှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကအသစ်ခံထားတဲ့ဝန်ကြီးတွေအနေနဲ့အဂရိတရားကင်းစင်ဖို့ဒီနေ့မှာတိုက်တွန်းလိုက်ပါတယ်။အလုံးလုံးကြတဲ့အခါစေတနာအလျောက်လုံမားကြိုင်မားဖြစ်မိတာကိုပြည်ပြင်ပြင်ဆင်ပေးနိုင်ပေမဲ့ပုဂ္ဂိုလ်ရေးကိုကျင်တရားအကျင့်စာရိတ္တနဲ့အဂရိတရားတွေကင်းရှင်းအောင်စောင့်ထိန်သွားကြဖို့ဆိုပြီးတော့သူကသတိပေးစကားပြောကြားလိုက်တာဖြစ်ပါတယ်။အခုလိုဝန်ကြီးတွေကိုနိုင်ငံတော်သမ္မတကအဂရိမလိုက်စားဖို့သတိပေးတာဟာရှေ့ပိုင်းမှာဝန်ကြီးတွေအဂရိလိုက်စားခဲ့တာကိုပါဟန်တားနိုင်အောင်ထည့်သွင်းပြောဆိုခဲ့တာဖြစ်နိုင်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေက VOA ကိုပြောပါတယ
်။တော့လိုရမယ်ဗျ။ကျွန်တော်အမည်မဖော်လို့တော့ဝန်ကြီးတွေပါပြီးတော့မှအိမ်ဆောင်နေတဲ့ဘက်ကိုလမ်းလျှောက်သွားရတဲ့တွေ့တယ်။အဲအဲ့တော့ကျွန်တော်မေးကြည့်တာပေါ့။ဒါ2015မတိုင်ခင်ပြီးအောင်ဆောက်လို့ပါထားတယ်တဲ့။သူအဲ့ဆောက်လို့ရတာကောင်းလား။အဲဟိုအတိုက်ကြီးကလည်းနန်းတော်ကြီးလိုပဲ။အဲကျွန်တော်ဘယ်သူကတော့မပြောလို့တော့ပါဘူးဆိုလိုတာအဲ့ဒါမျိုးတွေကရှိနေတဲ့ခါကျတော့အာသမဏကြီးကအဲ့ဒါတွေကိုတိဟန်တူပါတယ်ဒါကြောင့်မို့လို့အဲ့လိုထိတ်ထုတ်တယ်လို့ကျွန်တော်ယူဆတယ်ဟုတ်ကဲ့
ဒါအပြင်သမဏဦးသိန်းစိန်ကအခုခန့်ထားတဲ့ဝန်ကြီးတွေအနေနဲ့အစိုးရအဖွဲ့တွင်ပုံမလုံးကြိုင်မှုတွေထိထိရောက်ဆောင်ရွက်နိုင်မယ်လို့လည်းယုံကြည်တဲ့အကြောင်းဒီကနေ့မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ
်အခုလိုပြည်ထောင်စုအဆင့်ဒုတိယဝန်ကြီးတွေခန့်ချင်းခံရတဲ့အတွက်မိမိအနေနဲ့ဝန်တော်ကိုယူပါကြောင်းဥစွာပြောကြားလိုပါတယ်မိမိတို့ရဲ့အစိုးရအဖွဲ့အတွင်းမှာလုပ်ဖော်ကင်ဘက်တွေယခုလိုတိုးပွားလာတဲ့အတွက်မိမိတို့အစိုးရအဖွဲ့ရဲ့လုပ်ငန်းတာဝန်တွေကိုပုံမှန်ထိရောက်အောင်မြင်စွာထမ်းဆောင်နိုင်လင့်မယ်လို့ယုံကြည်မိပါတယ်မိမိတို့ရဲ့ရိုးသားမှုစူးစမ်းမှုတို့ကြောင့်ယခုကဲ့သို့ဒုတိယဝန်ကြီးများအဖြစ်ခန့်အပ်ခံရခြင်းဖြစ်ပါတယ်ယာရုတူးမြင့်ခန့်အပ်ခံခြင်းနဲ့အတူတာဝန်တွေကိုလည်းတူးမြင့်ယူကြရမှာဖြစ်ပါတယ်တာဝန်ဆိုတဲ့နေရာမှာမိမိတို့ရဲ့နိုင်ငံရဲ့တာဝန်မိမိတို့ဝန်ကြီးဌာနရဲ့တာဝန်တွေအပြင်တူးချင်းစီလိုက်နာစောင့်ထိရမယ့်တာဝန်တွေဖြစ်ပါတယ
်နိုင်ငံတော်သမ္မတအနေနဲ့အစိုးရအဖွဲ့တိုင်းပြည်အတွက်အလုပ်ပိုလုပ်ဖို့ပြောဆိုခဲ့တာဟာနောက်ပိုင်းမှာဝန်ကြီးတွေအနေနဲ့အခုထပ်ပို့ပြီးတော့တိုင်းပြည်ဖွံ့ဖြိုးရေးကိုလုပ်နိုင်အောင်ရည်ရွယ်ပြီးပြောဆိုတာဖြစ်နိုင်တယ်လို့လည်းဦးလာဆွေကသုံးသပ်ပါတယ
်ဦးလာလက်ရှိနော်တည်င်းတူတူတန်းကြားတာနဲ့ကိုအဲ့လိုပြောင်းပြစ်တာတို့အင်းသာပြစ်ပြစ်တာတို့လုပ်တယ်လူကျွန်တော်တို့ယူဆပါတယ်ဘာလို့ဆိုတော့ဟိုအတန်ထွက်လာပြီဆိုရင်သူကချက်ချင်းလုပ်လိုက်ပြောင်းပလိုက်တာပဲအဲ့လိုမျိုးဟိုဂရုစိုက်ပြီးတော့ပဲ့ကင်နေတယ်လို့ကျွန်တော်ယုံကြည်တယ်သူအဲ့လိုပြောလိုက်တဲ့အတွက်ကြောင့်အဲဝန်ကြီးတွေဟာအဓိကကတော့ခုနကျွန်တော်ပြောတာပေါ့နော်စေတနာရှိရှိနဲ့ကိုယ်ဝန်ကြီးဌာနကိုစိုက်ပိုင်စိုက်ဒီနာကြီးကြီးနဲ့တိုက်ပြီးတိုးတဲ့ယူကိုဆောင်ရွက်ဖို့အလန်းကြောင်းကိုသူကခေါ်ဆောင်နေတယ်လို့ကျွန်တော်ယုံကြည်တယ်ဗျ။ဒါကြောင့်မို့သမရရဲ့မိန်ကွန်းနဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်အနေနဲ့ထောက်ခံကြိုဆိုပါတယ်ဗျ
။နိုင်ငံတော်သမရဦးသိန်းစိန်ကလက်ရှိချိန်မှာပြည်ထောင်စုဝန်ကြီးအပါအဝင်ဒုဝန်ကြီးတွေကိုဇူလိုင်လကုန်ပိုင်းနဲ့ဩဂုတ်လအတွင်းမှာအကြီးအကျယ်ပြောင်းလဲတွေလုပ်ခဲ့တာပါ။ဇူလိုင်လ25ရက်နေ့ကနေဩဂုတ်လ23ရက်နေ့ထိဒုဝန်ကြီး12ဦးကိုအသေခံခဲ့ပြီးတော့ယာရုအပြောင်းအရွှေ့9နေရာနဲ့ပြည်ထောင်စုဝန်ကြီး2ဦးကိုယာရုကအနားယူခံခဲ့ပါတယ်။ဒါကြောင့်ဝန်ကြီးဌာနအတွင်းမှာတရားဝင်အပြောင်းအလဲ16နေရာတိရှိခဲ့ပြီးတော့လာပေါင်း20အတွင်းမှာအခုလိုဝန်ကြီးတွေအပြောင်းအလဲလုပ်တာဟာဒါနဲ့ဆိုဒုတိယအကြိမ်လည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကဒီကနေ့သူ့ရဲ့မိန့်ခွန်းထဲမှာလက်တိုင်းသားလက်နက်ကန်တွေနဲ့ညီညွတ်မှုအများဆုံးပြန်လည်ရရှိရင်းနဲ့ဥပဒေစိုးမိုးမှုတိုင်းပြည်မှာရှိဖို့လူမှုဘဝဖွံ့ဖြိုးတိုးတက်မှုတွေပုံမရလာအောင်လို့အစိုးရအဖွဲ့အနေနဲ့တွန်းအားပေးလှုံ့ဆော်ကြဖို့ကိုလည်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။